ဒီနှစ်ကုန်နောက်ဆုံးထားပြီးမြန်မာနိုင်ငံအတွင်းမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးမယ်လို့ဗြိတိန်နိုင်ငံကိုရောက်နေတဲ့သမ္မတဦးသိန်းစိန်ကတနင်္လာနေ့ကပြောလိုက်ပါတယ်။ထောင်ထဲချီတဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးခဲ့ပြီးဖြစ်တယ်လို့ဒီနှစ်ကုန်ပိုင်းကစပြီးတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိစေရဘူးလို့လန်ဒန်မြို့ Chatham House များပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမှာသမ္မတဦးသိန်းစိန်ကကတိပေးပြောဆိုသွားပါတယ်။ဒီဆွေးနွေးပွဲမတိုင်ခင်တနင်္လာနေ့ပါပဲပြည်ထောင်ဝန်ကြီးချုပ် David Cameron နဲ့လည်းသမ္မတဦးသိန်းစိန်တွေ့ဆုံပါတယ်။သမ္မတဦးသိန်းစိန်ဦးဆောင်တဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုပြည်ထောင်ဝန်ကြီးချုပ်ကအကြိုဆိုခဲ့တယ်လို့လာမယ့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိတာကိုမြင်လို့တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံအတွင်းလူနည်းစုဖြစ်တဲ့မွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းပြည်ထောင်ဝန်ကြီးချုပ်ကထုတ်ပေါ်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံအနေနဲ့လူ့အခွင့်အရေးအခြေအနေတွေတိုးတက်ကောင်းမွန်အောင်ဆောင်ရွက်ဖို့လဲတိုက်တွန်းခဲ့ပါတယ်။ဇူလိုင်လ14ရက်နေ့ညနေပိုင်းမှာပြည်ထောင်နိုင်ငံကိုရောက်ရှိလာခဲ့တဲ့သမ္မတဦးသိန်းစိန်ကိုပြည်ထောင်အစိုးရကနှွေနှွေထွေးထွေးကြိုဆိုခဲ့တဲ့တစ်ချိန်ထဲမှာပြည်ထောင်နဲ့ဥရောပရောက်မြန်မာရေးလှုပ်ရှားသူတွေကတော့သမ္မတဦးသိန်းစိန်ရဲ့ခီးစဉ်ကိုကန့်ကွက်ဆန္ဒပြနေကြပါတယ်ပြည်ထောင်အစိုးရအနေနဲ့စီးပွားရေးထက်လူခွင့်ရေးဆိုင်ရာကိစ္စတွေကိုအလေးပေးဆွေးနွေးဖို့လူခွင့်ရေးလှုပ်ရှားသူတွေကပြည်ထောင်အစိုးရကိုတိုက်တွန်းနေတာဖြစ်ပါတယ်သမ္မတဦးသိန်းစိန်ဟာဒီအခုပြည်ထောင်နိုင်ငံခီးစဉ်ပြီးရင်တော့ပြည်ထောင်နိုင်ငံကိုလည်းခီးဆက်အောင်မှဖြစ်ပြီးတော့သူ့ရဲ့ဥရောပနှစ်နိုင်ငံခီးစဉ်ကိုတော့ဇူလိုင်လ17ရက်နေ့မှာအဆုံးသတ်မှာဖြစ်ပါရယ်ရှင်